ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ကနေဗြိတိန်နိုင်ငံခွဲထွက်တော့မယ့်ကိစ္စအပေါ်မှာဥရောပရောက်မြန်မာတွေကြားမှာလည်းသဘောထားအမြင်တွေအမျိုးမျိုးရှိနေကြတာပါဒါအပြင်မြန်မာနိုင်ငံအပေါ်ကိုလည်းဘယ်လိုတက်ရောက်မှုရှိနိုင်မလဲဆိုတာကိုမနနာချမ်းကစူးစီးပြီးဆက်လက်တင်ပြမှာပါရှင
်ဟုတ်ပါတယ်အဖွဲ့ဝင်28နိုင်ငံရှိတဲ့ EU တွေကနေဗြိတိန်နိုင်ငံခွဲထွက်ရေးမထွက်ရေးပြီးခဲ့တဲ့ဇွန်လ23ရက်နေ့ကလူမှုဆန္ဒခံယူပွဲကျင်းပခဲ့တာဖြစ်ပြီးမဲရလက်တွေအရာခွဲထွက်ရေးထောက်ခံသူတွေဘက်က400ခန့်လုံးအသာနဲ့အနိုင်ရသွားခဲ့ပါတယ်။မဲရလက်တွေကြီးညာပြီးမှပဲခွဲထွက်ရေးမဲပေးခဲ့ကြသူတွေအောင်ပွဲခံခဲ့ကြသလိုနိုင်ငံတကာခေါင်းဆောင်တွေရဲ့တုံ့ပြန်မှုတွေနဲ့ကမ္ဘာအစုရှယ်ယာဈေးကွက်နဲ့ငွေကြေးဈေးကွက်တွေမှာလည်းအများကြီးကိုရိုက်ခတ်မှုတွေရှိခဲ့တာပါ။အခုလိုတစ်ကမ္ဘာလုံးပေါ်အနည်းနဲ့အများရိုက်ခတ်မှုရှိစေတဲ့ဗြိတိန်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဥရောပရောက်မြန်မာတွေကြားမှာလည်းအမြင်သဘောထားတွေအမျိုးမျိုးရှိခဲ့ကြပါတယ်။ဒီတိုင်းမှာနေထိုင်တဲ့မြမနွယ်ဘွားတဦးဖြစ်တဲ့မြမရေးသုံးသက်သူဦးအောင်ခင်ကတော့ခွဲထွက်ရေးဘက်ကိုကိုယ်တိုင်ထောက်ခံပေးပေးခဲ့သူပ
ါလင်မယားကွဲတယ်လို့ပေါ့ဗျာဒီနှစ်ပေါင်း40လောက်အတူပေါင်းတင်လာတဲ့အဖွဲ့အစည်းတစ်ခုကနေထွက်တယ်ဆိုတော့အဲထွက်ကစားမှာတော့ဒီအကဲအကဲလေးတွေရှိတာပေါ့ဒါပေမဲ့လည်းဒီနေရာတွေကမဖြေရှင်းနိုင်တဲ့အကဲအကဲတွေမဟုတ်ဘူးဒါတွေကရေတိုးပြဿနာပေါ့ဒါပေမဲ့ရေရှည်ကြတော့ကောင်းသွားလိမ့်မယ်ဒါမှမဟုတ်ကျွန်တော်တို့ကဒီထွက်တာကောင်းတယ်လို့ယူဆပြီးထွက်တဲ့ဘက်ကအော်မဲပေးကြတာပေါ့ထွက်တဲ့အတွက်ကိုယ်ကလည်းကိုယ်ဆုံးဖြတ်ချက်ချနိုင်တယ်ဆိုအရင်တော့ကတော့ကိုလုံး EU ရဲ့ဆုံးဖြတ်ချက်တွေကိုလိုက်လုံနေရတာများတာပေါ့
ဂျာမနီနိုင်ငံမှာနေထိုင်တဲ့ဥရောပရောက်မြန်မာများဖိုရမ်ကိုတည်ထောင်သူဥနွယ်အောင်ကတော့ဗြိတိန်ရဲ့ခွဲထွက်မှုကိုမလိုလားပေမဲ့ဗြိတိန်ပြည်သူတွေရဲ့ဆန္ဒကိုတံပိုးထားရမှာဖြစ်တယ်လို့ပြောပါတယ
်ကျွန်တော်အမတန်ဝန်းနေတယ် Great Britain ဒီနိုင်ငံကြီးတိုင်းကအနေနဲ့EU တွေကနေပြီးတော့ထွက်သွားတယ်ဆိုတာကတော့ဒီဥစားဝင်းနေစရာကောင်းတယ်မဖြစ်သင့်ဘူးဒါပေမဲ့လည်းပဲဒါက UK မှာနေနေတဲ့သူတို့လူမျိုးတွေရဲ့ဆုံးဖြတ်ချက်ပဲဖြစ်တယ်ဆိုတော့ဒါကိုလည်းပဲကျွန်တော် respect လုပ်ပါတယ်ဆိုအခုဆိုလို့ရှိရင်ပဲချက်ချင်းသိတာပြီဒီအင်္ဂလိပ်ရဲ့စီးပွားရေးဥမာသူတို့ရဲ့ဟိုစတလီပေါင်ဟာပြုံးလဲဆိုတခါလဲဟိုဆယ်ရာခိုင်နှုန်းနှစ်ဆယ်ရာခိုင်နှုန်းအထိတော့ကျသွားတယ်ဆိုတော့သူတို့ရှေ့ရေးမှာဒီစီးပွားရေးအရာတော်တော်ပြဿနာရှိမယ်ဆိုတာကိုတော့ကြိုပြီးတော့မြင်ကြည့်လို့ရပါတယ်ခင်ဗျာ
ဒါပြင်ဗြိတိန်ရဲ့ EU အဖွဲ့ဝင်ဖြစ်နှုတ်ထွက်မှုကြောင့်မြန်မာနိုင်ငံအပေါ်ဘလို့ရိုက်ခတ်မှုတွေရှိနိုင်မလဲမြန်မာနိုင်ငံမှာအရင်အစိုးရတွေလက်ထက်လူခွင့်ရေးချိုးဖောက်မှုတွေကြောင့် EU ကပိတ်ဆို့တန်းခတ်အရေးယူမှုတွေချမှတ်ထားတာပါဒီရဲယူမှုတွေကိုနှစ်စဉ်ပထမ6လပတ်အတွင်းပြန်လည်သုံးသပ်လည်ရှိပါတယ်။ဒီလိုမြန်မာနိုင်ငံနဲ့ပတ်သက်တဲ့အရေးပါတဲ့ဆုံးဖြတ်ချက်တွေကို EU ကချမှတ်တဲ့အခါမျိုးမှာ EU အဖွဲ့ဝင်အတွင်းဗြိတိန်နိုင်ငံမပါဝင်တော့ခြင်းကမြန်မာအရေးမှာတိတိတတ်တအားရော့သွားနိုင်မယ်လို့မယူဆဘူးလို့ဦးအောင်ခင်ကပြောပါတယ
်။ EU ကလူတွေကမမပြီးစေအစိုးရနဲ့ဆက်ဆံပြီးလှုပ်တာဒီပင်တစ်တို့ဂျာမနီတို့လှုပ်တာပေါ့လေဆိုအင်္ဂလိပ်ကအဆက်အဆံနည်းတယ်အခုဒီ EU ကထွက်တယ်ဆိုရင်လည်းသူတို့ဒီ Lisbon စာချုပ်အရဆိုလို့ရှိရင်ထွက်တဲ့ကိစ္စကိုအစီအစဉ်လုပ်ဖို့ကနှစ်နှစ်ကြာတယ်အဲ့တော့ဒီနှစ်နှစ်အတွင်းမှာဗြိတိန်ကဒါ EU အဖွဲ့ဝင်ဖြစ်နေရှိနေဦးမှာပဲဒီကြားထဲမှာအချိန်အများကြီးရပါတယ်ဗမာနဲ့ပတ်သက်လို့လည်းသူတို့ adjust လုပ်နိုင်တာပေါ့လေဗမာပြည်နဲ့ပတ်သက်လို့
အလားတူဥနွယ်အောင်ကလည်းဗြိတိန်နိုင်ငံအနေနဲ့ EU အဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်ခြင်းမထွက်ခြင်းကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ EU ရဲ့မူဝါဒတွေမှာကြီးမားတဲ့အပြောင်းအလဲတွေမရှိနိုင်ဘူးလို့သုံးသပ်ခဲ့တာပါ။1983ခုနှစ်ကစပြီး EU အဖွဲ့ဝင်ဖြစ်လာခဲ့တဲ့ဗြိတိန်နိုင်ငံအနေနဲ့ EU အဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်ဖို့ဆုံးဖြတ်ချက်ထွက်လာခဲ့ပြီးတဲ့နောက်တောက်ကြနေကဥရောပအစုရှယ်ယာဈေးကွက်ဖွင့်ချိန်မှာတိတိတတ်တာကျဆင်းခဲ့တယ်လို့အမေရိကန်နဲ့အာရှတလောမှာလည်းအစုရှယ်ယာဈေးတွေကျဆင်းခဲ့ပြီးဗြိတိန်ငွေစတာလင်ပေါင်ဈေးဟာလည်း31နှစ်အတွင်းအနိုင်ဆုံးအထိကိုကျဆင်းသွားခဲ့ရတာဖြစ်ပါတယ်။ဒီလိုစီးပွားရေးအကျိုးသက်ရောက်မှုအပြင်ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်လည်း3လအတွင်းသူ့နှုတ်ထွက်မယ်လို့တောက်ကြနေကကြေညာခဲ့ပါတယ်ရှင်။